ကယားပြည်နယ်မှာနိုဝင်ဘာ17ရက်စနေနေ့ကတလေးလုံးစစ်စင်ရေးဖြစ်စစ်ကောင်စီတပ်စခန်းတွေကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီနေ့တည့်ရက်ထဲမှာရင်စခန်း9ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KNDF ကသတင်းထုတ်ပြန်တယ်လို့အဲ့ဒီနေ့မှာပဲစစ်ကောင်စီရဲ့ဂျက်တိုက်လေယာဉ်ဒဇင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်
ဒေတာရင်းနေထိုင်သူတွေကလည်းစနေနေ့ကနေဒီကနေ့တနင်္လာနေ့အထိနေရာတော်တော်များများမှာတုံရဲစက်တိုက်တိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါတယ်လွိုက်ကော်မြို့မှာတော့မနေ့အစောပိုင်းကတည်းကတိုက်ပွဲတွေဖြစ်နေတယ်လို့လွိုက်ကော်မြို့မှာလာရောက်ခိုးလုံနေသူတူက VV ကိုပြောပါတယ
်ဒီနေ့တော့မနေ့လုံးလည်းတိုက်ပွဲကြံကြားတယ်အခုလည်းတောက်ချောင်းလေးရင်နဲ့ဒီကပြောနေတော့မှာလည်းလေးရင်နဲ့ပြန်ပြီးတော့ပစ်ချနေတယ်ကြောင့်တော့အခုဒီအနောက်ဖက်ချမ်းထောင်နာတဝိုင်းပေါ့နော်အဲ့ဒီထောင်ရှိတဲ့ဖက်ပေါ့ဒီမနေ့အစောကြီးပဲမှန်းမှန်ကြီးကျတော့တော့ကြည့်ရတာလားအခုတော့လည်းလည်းညံတန်တော့ဖေးတယ်စိတ်မကြောက်ရဘူးတဲ့မဲ့တောက်ချောင်းလေးရင်နဲ့မခါတောက်ချောင်းရှိပြီးပြင်နေတယ်လေးရင်နဲ့ပြန်နေတော့က
လွိုက်ကော်မှာရှိတဲ့ရေအိုရက်ွက်မှာစနေနေ့ကတိုက်ပွဲစပြီးတော့ပြင်းထန်တာဖြစ်ပြီးမနေ့ကတနင်္ဂနွေနေ့မှာဒေါဥခုရက်ွက်ထဲမှာရှိတဲ့လွိုက်ကော်ထောင်အနီးတစ်ဝိုက်ထိတိုက်ပွဲတွေရှိလာတဲ့အပြင်ဒီကနေ့အထိလည်းဆက်ပြီးတော့ဖြစ်ပွားနေတာပါတိုက်ပွဲအတွင်းမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေယာဉ်တွေပါတောက်လျှောက်ပုံကျဲနေတာကြောင့်အပြင်မထွက်နိုင်တဲ့အပြင်နေအောက်ထပ်မှာပုံခုနေရတယ်လို့တိုက်ပွဲကြားပိတ်မိနေတဲ့ဒေါဥခုရက်ွက်နေသူတူကပြောပါတယ်
ကောဖွဲ့လေးနဲ့ကိုပေါ့အဲ့ဒီလုံကြုံတဲ့အင်္ဂလိပ်မှာပဲအားလို့စုပြီးနေကြတာပဲလေအဝေးထွက်လို့မရဘူးအခုလေးချဲမြေဆိုရင်အိမ်ချက်ဟိုအိမ်ရဲ့အပြင်တော့ဆုံးလို့မရဘူးအခုမှလေးရဲ့အမဝဲပြီးတော့မှပြည်နေရပဲကျမတို့ရဲ့ဘက်ကအိမ်ကြီးရှိတာပဲလေအခုကျမတို့ရဲ့ဘက်ကတော့လူတော့မထိခိုက်သေးဘူးဒါပေမဲ့ဟိုဘက်ညာကုတ်တီမှာတော့ထိခိုက်တယ်ပြောတယ်ကလေးမကြီးတယောက်လည်းတိပါကြာလာပဲ
စစ်ကောင်စီကသူတို့လက်လွတ်ခဲ့ရတဲ့စခန်းတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့စစ်အင်အားတိုးချက်ပြီးစစ်ကြောင်းထိုးနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းလွိုက်ကော်နဲ့ဒီမိုဆူမြို့နယ်ကြားတဲ့ဖျားပြူစစ်စီဂိတ်အနီးတစ်ဝိုက်မှာပြင်းပြင်းထန်ထန်နှစ်ဖက်ပစ်ခတ်တံတွေကြားရပြီးတော့လေယာဉ်နဲ့လည်းဘုံကျဲတိုက်ခိုက်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ပီးဒုက္ခသည်တွေဟာစစ်ကောင်စီရဲ့ပစ်ခတ်နေတဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်တွေကိုကြောက်လန့်နေရတယ်လို့လွိုက်ကော်မြို့ကန်ကပြောပါတယ်
ကျွန်တော်တို့ကြောက်ရတာတော့လက်နက်ကြီးပဲစစ်ကမ်းမီမြေပဲဒီမျိုးတော့စားကြောက်ရတယ်ပေါ့နော်ဒီရိုးရိုးတိုက်ပွဲပဲဆိုတော့ကျွန်တော်ပုံဆောင်ရလွယ်တယ်ဒီကမ်းမီကိုကျွန်တော်လည်းလက်ချက်ကလေးခံစားရတယ်ဒါပေမဲ့လက်နက်ကြီးတို့လူရင်တို့ကကြောက်တော့တိုက်ပွဲနဲ့မဆိုင်တဲ့နေရာလေးကြားတယ်အဲ့လိုမျိုးဆိုတော့ကျွန်တော်တို့အရင်စိုးရင်ရပါတယ
်ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့အခုသတင်းရင်းနေတဲ့အချိန်ထိစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးတယ်လို့ဒီနီတော်လိုင်းရဲ့အဖွဲ့တွေနဲ့ဒေတာရင်းကာကွယ်ရေးအဖွဲ့တွေကလည်းဆက်သွယ်လို့မရသေးပါဘူးတလေးလုံးစစ်စီရေးဟာကရင်နီတက်မတော် KA တီမီမျိုးသားများကာကွယ်ရေးတက် KNDF KNPLF ဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတက်ဖွဲ့လေပိုင်းတိုင်းရှမ်းတောင်စစ်ဒေသခွဲနဲ့တရားကရင်နီစစ်ဒေသခွဲ PDF တပ်ရင်းတွေအတူတကွပူးပေါင်းပြီးတော့စစ်စီရေးလှုပ်ဆောင်ခဲ့ပြီးစစ်စီရေးပထမရက်မှာဒီမော့ဆိုလွိုက်ကော်နဲ့မိုးပြဲမှာတက်ဆွဲအထိုင်ချထားတဲ့စစ်ကောင်စီစခန်း9ခုကိုအပိသက်သိမ့်ပိုက်နိုင်ခဲ့ကြောင်းနဲ့လက်နေကြီးလက်နေငယ်စုစုပေါင်း100လောက်နဲ့ခေယန်းကြည်စံတွေတင်စီရမိတဲ့အကြောင်း KNDF ကပြောပါတယ်ရှင်